တမရော်အနေနဲ့ရခိုင်ဒေသအတွင်းအကြမ်းဖက်သမားတွေကိုဆစ်ဆင်ရေးလှုပ်ဆောင်တာမှာနိုင်ငံတကာကစွပ်စွဲတဲ့အတိုင်းဒေသခံတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုလုံခြုံရေးတပ်ဖွဲ့တွေရဲ့တုံ့ပြန်မှုတွေအပေါ်နိုင်ငံတကာကအမြင်ဆွေးမားနေတယ်လို့လည်းဒီနေ့နိုင်ငံတော်အတိုင်းငယ်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့မိကုံနဲ့ဆက်နွယ်ပြီးကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိတ်ဝင်းကပြောဆိုလိုက်တာပါအပြည့်အစုံကိုတော့နေပြည်တော်မှာကိုယ်တိုင်တွားရောက်တင်ပြယူနေတဲ့ VOA မြန်မာပိုင်းတင်ဒောက်မင်းခတ်ကတင်ပြပို့ထားပါရဲ့ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်မှုတွေပေါ်ဝေဖန်မှုတွေနဲ့ပတ်သက်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတိုင်းငယ်ပုဂ္ဂိုလ်ကောင်ဆန်းစုကြည်ရဲ့နိုင်ငံတော်အခြေပြမိန်ကွန်းပြောကြားရဲ့အခမ်းအနားမှာပဲကာကွယ်ရေးဝန်ကြီးကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါ။အာဆာဆွမ်းရောက်ဖွဲ့ရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်ဆောင်ရွက်နေတဲ့စစ်စင်ရေးတွေအတွင်းဥပဒေနဲ့အညီဆောင်ရွက်နေကြောင်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကပြောဆိုလိုက်ပါတယ
်။လုံးဝချုပ်ပေါက်တာမရှိပါဘူး။ကျွန်တော်တို့အင်အားသုံးပြီးတော့မလုပ်ပါဘူး။ကျွန်တော်တို့ဟာအင်အားကိုလို့တလောက်ပဲပေါ့လို့တလောက်ကလေးပဲချိန်ချိန်ပင်ပင်တုံးဆွဲပါတယ်ဒါဆိုကျွန်တော်တို့ကဟို
မိကအာစာအစွန်းရောက်အုပ်စုရဲ့တိုက်ခိုက်မှုတွေကြုံရပြီးနောက်စစ်တပ်ရဲ့ဆစ်စင်ရေးတွေကြောင့်အင်းချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရသူ၄သိန်းကျော်ထိရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့ကင်တယ်မှုအပေါ်မှာလည်းဝေဖန်မှုတွေထွက်ပေါ်နေတာဖြစ်ပါတယ်ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကတော့နိုင်ငံတကာမီဒီယာတွေမှာလွဲမှားတဲ့တင်ပြမှုတွေဟာလေအထင်မြင်လွဲစရာတွေဖြစ်နေရတယ်လို့ဆိုပါတယ်။
အဲ့တော့ကျွန်တော်တို့ပြောရရင်တော့အရာတဲ့ဆရာဇလန်းဆင်တာပေါ့။ဇလန်းဆင်ပြီးတော့သူတို့ကလည်းစလည်းလုပ်တယ်။ပြီးတဲ့အခါကျတော့သူတို့ကထွက်ပြေးတယ်။သူတို့စကားပေါက်တဲ့အခါကျတော့စကားဘလို့ထင်လဲဆိုတော့သူတို့ပေါ်မှာတနာတယ်။အမှန်မှသူတို့တက်ပြတ်သွားတဲ့မျိုးတွေ၊ဒိုင်းနဲ့ဒီရခိုင်တွေသူရေတက်ထားတဲ့လူတွေကတော့မသိဘူးပေါ့အဲ့ဒါကလေးကြီးလောက်ထားတာကျွန်တော်တိုင်းနာတွေဖြစ်ပါတယ်အဲ့ဒါကိုသူတို့ကကြောင်းမြန်ပြောတဲ့အခါကျတော့ကဘာကြောင်းမြန်မနေဘူ
းဒီကနေ့နိုင်ငံတော်အတိုင်းအမြန်ပြောတဲ့မိန်ကုံးမှလည်းနိုင်ငံတော်ဘက်ကလူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့ပြောဆိုချက်တွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုနဲ့တရားဥပဒေအရမညီညွတ်မှုတွေကိုရှုံချသလိုဆစ်စင်ရေးလှုပ်ဆောင်တာမှာတရားဥပဒေအတိုင်းဆောင်ရွက်ဖို့နဲ့အပြစ်မဲ့ရဲသားတွေပေါ်ကာကွယ်ဖို့လုံခြုံရေးတာဝန်ယူသူတွေကိုမှာကြားထားကြောင်းလည်းပြောဆိုခဲ့ပါတယ်လူခွင့်ရေးချုပ်ဖောက်သူတွေကိုလည်းအရေးယူမှာဖြစ်ကြောင်းကတိပြုခဲ့တဲ့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့မိန်ကွန်းအပေါ်မှာတော့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂရုံးပြောရေးဆိုခွင့်ရှိသူအင်ဒူကတ်ဝုတ်ကကြေညာလိုက်ပါတယ်
I think as part of the United Nations and the international community we heard the right thing today
ကျွန်တော်တို့ကုလသမဂ္ဂရဲ့စိတ်ပိုင်းတစ်ခုအနေနဲ့ရောနိုင်ငံတကာအတိုင်းအဝန်းတစ်ခုအနေနဲ့ပါဒီကနေ့မှန်ကန်တဲ့မိန်ကွန်းတစ်ရက်ကိုကြားခဲ့ရတာပါကျွန်တော်တို့စက်ပြီးတော့ဘာလို့လုံနိုင်မယ်ဆိုတော့ကိုကြည့်ရမှာပါတကယ်ကိုအပြည့်သဘောဆောင်တဲ့တော့ကြချက်တစ်ခုကတော့နိုင်ငံတကာအတိုင်းအဝန်းအနေနဲ့လက်တွဲလှုပ်ဆောင်နိုင်တယ်အပြည့်သဘောဆောင်တဲ့အခန်းကဏ္ဍတွေကနေပြီးတော့ပါဝင်နိုင်တယ်ဆိုတော့ပါပဲကျွန်တော်တို့ကလည်းအပြည့်သဘောနဲ့ပါဝင်ဖို့ဘာလုပ်နိုင်တယ်ဆိုတော့ကိုကြည့်ပါမယ်တခိုင်ပြည်နယ်မှာတကယ်ကိုခက်ခဲတဲ့လက်ရှိအခြေအနေကအမြင်ပြန်မှာဘာတွေဖြစ်ပျက်နေလဲဆိုတော့ကိုဘယ်သူမှတိတိကျကျမသိရတော့ပါဒီကနေ့ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းကနေကျွန်တော်တို့ကိုဖိတ်ခေါ်ပြီးတော့အဲ့ဒီနေရာကိုကိုယ်တိုင်သွားပြီးကြည့်ကြဖို့လုံးကြုံရေးချင်းနေစီပြီးရင်ပြီးသလောက်သွားနိုင်တယ်လို့ပြောတာမို့လို့ဒါဟာအပြုသဘောဆောင်တဲ့ကြေညာချက်နောက်တစ်ခုပ
ါမြန်မာနိုင်ငံရေးလေလာတုံးတက်သူဦးမမောင်စိုးကတော့ခေါင်းဆောင်စုကြည်မိန်ကုန်းနဲ့ပတ်သက်လို့အခုလိုတုံးတက်လိုက်ပါတယ
်ပြောတာချုပ်ကြည့်လိုက်တော့သူအလေအရက်ပြီးပြောသွားတာတစ်ဖက်ကမှပြန်လိုက်ပြီးတော့ပြောတာတော့မရှိဘူးတစ်ဖက်ကရက်ပြောတာလည်းမရှိဘူးနောက်တစ်ဖက်ကကိုယ်အပြစ်တင်တာလည်းမရှိဘူးပေါ့နောက်သူလုံနိုင်တာတဲ့ဟာကိုတိုင်းတာကိုသူခြားပြလိုက်တာပဲတစ်ဖက်ကလည်းပင်ကြီးရပရိယခဏရပါလေဆိုတဲ့လူဒီဘက်ကကျင်းနေမှာပေါ့တစ်ဖက်ကအာသာကျက်သက်သွားလို့ဘလို့ချိန်မုန်းမယ်ဆိုရင်ဟောတဲ့ပတ်သက်ပြီးတော့ဆောင်ပေးခြင်းနဲ့သူလည်းကျင်းနေလောက်ပဲတော့မရှိတိုင်းမဲ့သူမအနေထားနဲ့သူမတုတ်တိုင်းနဲ့ဟာကိုချက်ပြတဲ့အတွက်ကြောင့်မလို့ပြောစုပြစကားပြောရရင်ကျင်းဖြစ်တဲ့နိုင်ငံကအစိုးရကြီးသူမကိုထောက်ခံအောင်တော့ပြုံသိမ်းသွင်းနိုင်နေမယ်လို့ယူဆပါတယ
်ရခိုင်ပြည်နယ်ကပြည်ပခန့်ဝင်နေပြည်တွင်းလုံခြုံရေးအခြေအနေတွေကြောင့်ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုတော့ခေါင်းဆောင်စုကြည်ကပယ်ဖျက်ထားပါတယ်အထွေထွေညီလာခံကိုတော့ခေါင်းဆောင်စုကြည်ကိုသာဒုတိယသမ္မတဟင်နရီဘန်ဒီယူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်နေပြီးမနက်ဖြန်ပုံတော်ဟူးနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာမိန့်ခွန်းပြောဆိုသွားမှာဖြစ်ပါတယ်ရှင်
မိခသတင်းပေးပို့ခဲ့တာပါရှင်